အစ်စွေးညီမအစိုးရဟာတည်ငြိမ်ခိုင်မာမှုရှိနေတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နတန်ညာဟုကဒီနေ့ပြောလိုက်ပြီးအာဂရီလိုက်စားမှုတရားမှုနှစ်ခုအတွက်သူ့ကိုစွဲချက်တင်ဖို့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ကိုညှင်းဆို့လိုက်ပါတယ်။သူ့အနေနဲ့ရောဘသူတူးတယောက်ကမှရွေးကောက်ပွဲတွေလုပ်ဖို့အစီအစဉ်မရှိကြောင်းဝန်ကြီးချုပ်နတန်ညာဟုကဆိုပါတယ်။အစ်စွေးနိုင်ငံသားတွေရဲ့ကောင်းကျိုးအတွက်သက်တမ်းကုန်တဲ့အထည်အတူတကွဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဆက်ပြောခဲ့ပါတယ်။အစ်စွေးနိုင်ငံဘွားဟောလိဝုဒ်ရုပ်ရှင်ထုတ်လွှင့်သူအာနွန်မာချန်ဩစတြေးလျမီဒီယာလုပ်ငန်းရှင်ကြီးဂျိမ်းစ်ဘက်ကာတို့ပါဝင်ဂရေကျွဲတထေးကြီးတွေထံကနေတံပိုးကြီးတဲ့လက်ဆောင်တွေကိုဝန်ကြီးချုပ်နတန်ယာဟုလက်ခံခဲ့တယ်ဆိုတဲ့စစ်ဆေးချက်တွေကိုလာတဲ့ရှိစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ရာဇဝတ်မှုကြောင့်နဲ့ဆွဲဆိုဖို့မနေ့ကရဲတပ်ဖွဲ့ကအကြံပေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ယာဟုကိုတရားစွဲဆိုရေးကိုတော့ရှင်းနေချုပ်အာဗီချိုင်းမန်ဒယ်ဘီလ်ကအပြီးသတ်ဆုံးဖြတ်မှာပါ။ရဲတပ်ဖွဲ့ရဲ့အကြံပေးချက်ကနောက်ဆုံးတော့ဘာမှမဟုတ်ပဲပြီးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကမနေ့ကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ရဲ့ရှင်းနေအမစ်ဟက်ဒက်ကတော့ရေဒီယိုမင်းမြန်းကန်တစ်ခုမှာပြောဆိုတာမှာခြေကားဆွဆွဲချက်တွေဖြစ်ကြောင်းနဲ့ဝန်ကြီးချုပ်အနေနဲ့လက်ယူခဲ့တာမရှိဘူးလို့လည်းပြောဆိုသွားခဲ့ပါတယ်ဝန်ကြီးချုပ်နတညာဟုရဲ့ပြိုင်ဘက်ဝန်ကြီးချုပ်ဟောင်းအေဟုဒ်ဘရက်ကတော့အဂတိလိုက်စားမှုဆွဆွဲချက်တွေကတုံလုံး6ချက်ပွဲကောင်းတယ်လို့ထုတ်ပြောခဲ့ပါတယ်